တနင်္လာနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းမှာဂျပန်နိုင်ငံသားတစ်ယောက်တနက်နေ့ပြစ်ဒဏ်ခံလိုက်ရတာဟာမိမိတို့လက်ချက်ဖြစ်တယ်လို့ IS အကြမ်းဖက်အဖွဲ့ကကြေညာလိုက်ပါတယ်။အရင်ရက်အနည်းငယ်ကပဲဒါကာမြို့မှာအီတလီနိုင်ငံသားအကူအညီပေးရေးအဖွဲ့လုံသားတဦးအသက်ခံရတာဟာလည်းသူတို့လက်ချက်ဖြစ်တယ်လို့ IS အဖွဲ့ကကြေညာခဲ့ပါသေးတယ်။ရဲတွေပြောကြားချက်အရရန်ကပူခရိုင်ကရွာတရွာမှာမျက်နှာဖုံးစွတ်ထားတဲ့တိုက်ခိုက်သည့်သမားတွေဟာမော်တော်ဆိုင်ကယ်စီးနှင်းလာပြီးဂျပန်နိုင်ငံသားဖြစ်တဲ့ကိုနီယိုဟိုရှိကိုပြစ်ခတ်တပ်ပြတ်သွားတာဖြစ်တယ်လို့ဆိုပါတယ်။ဂျပန်နိုင်ငံသားဟိုရှိဟာဒါကာမြို့တော်ကနေကီလိုမီတာ300လောက်ဝေးတဲ့ရန်ကပူခရိုင်မှာရှိတဲ့လေယာစိုက်ပျိုးရေးစီမံကိန်းတစ်ခုမှာအလုပ်လုပ်နေတာဖြစ်ပါတယ်။ဂျီဟတ်အဖွဲ့ရဲ့ online post တွေကိုစောင့်ကြည့်နေတဲ့ site စုံစမ်းထောင်းလိုင်းအဖွဲ့ရဲ့ပြောကြားချက်အရ IS အဖွဲ့ဟာအဆိုပါတိုက်ခိုက်မှုအတွက်သူတို့ရဲ့လက်ချက်ဖြစ်ကြောင်း Twitter ပေါ်မှာကြေညာခဲ့တယ်လို့ဆိုပါတယ်။ဒီပြောကြားချက်ကိုတရားအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ဒါဟာဒါကာမြို့မှာအီတလီနိုင်ငံသားအကူအညီပေးရေးလှုပ်သားတဦးပြစ်ဒဏ်ခံခဲ့ရပြီးတပတ်တောင်မပြည့်ခင်မှာပဲခုဖြစ်ရထပ်ဖြစ်ခဲ့တာပါ။ခုဖြစ်ရအတွက်လည်း IS ဘက်ကသူတို့လက်ချက်ဖြစ်တယ်လို့ကြေညာခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရကတော့ငင်းဆန်ပြီးဒီတိုက်ခိုက်မှုကိုတရားဖြစ်ရအတွက်အဖြစ်ခေါ်ဆိုခဲ့ပါတယ်။မွတ်စလင်ဘာသာဝင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာဘာသာရေးလွှမ်းမိုးမှုကင်းလွတ်တဲ့နိုင်ငံဖြစ်ဂုဏ်ယူပြောဆိုလေးရှိပေမဲ့လွန်ခဲ့တဲ့နှစ်အတွင်းမှာဘာသာရေးလွှမ်းမိုးမှုကိုမခံလို့တဲ့ဘလော့ဂါနဲ့တက်ကြွလှုပ်ရှားသူအနည်းဆုံး10ဦးလောက်ဟာအသက်ခံခဲ့ရပြီးတပ်ဖြတ်ခဲ့သူအစ္စလာမစ်စစ်သွေးကြွတွေကိုထိန်းချုပ်နိုင်မှုရုန်းကန်နေရတဲ့အခြေအနေကိုရောက်ရှိနေပါတယ်။